ကယားပြည်နယ်ဒီမောက်ဆိုမြို့နယ်မှာမနေ့ညနေကဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်သားကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့အနီးတစ်ဝိုက်ကရွာ3ရွာလောက်ကဒေသခံတွေညရင်ချင်းမှာပဲအိုးအိမ်ဆွံ့ပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ရပါတယ်။ဒီမောက်ဆိုဘက်ကအချိန်နဲ့ရန်ကုန်ကလာတဲ့တင်းကိုတော့မှခင်ဖြူတွေတင်ပြထားပါတယ်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းသားကျေးရွာအနီးကြောက်ဆဲကမ်းမှာစက်တင်ဘာလ23ရက်မနေ့ညနေ6နာရီခွဲလောက်ကကယင်နီတပ်မတော် KA နဲ့ကယင်နီအမျိုးသားကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့နဲ့စစ်တပ်အကြမ်းမှာတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ဒေသခံတွေထွက်ပြေးတင်းရှောင်နေကြတယ်လို့အနီးနားရွာသားတို့က VOA ကိုပြောပါတယ်
။တိုက်ပွဲနဲ့နီးတဲ့ရွာများကညမိုးချုပ်ကြီးပြီးလွားကြတာတွေတော့ရှိတယ်ညတော့။ဒီတိုက်ပွဲကနှုတ်နှစ်ဖက်ခိတွေ့တဲ့ခါမှာနေပြင်းထန်လာရင်တော့ဒီကြေးရွာကိုထိခိုက်ဖို့ပဲရှိတယ်ဆိုတော့လူတွေကရွာထဲမှာမနေရဲတော့ဖြစ်ကောက်စီဘက်ကလည်းသူတို့နေရာယူတဲ့အခါမှာတဖြည်းဖြည်းနဲ့ဒီကုတ်တာသေးစုလဲတို့ရွာဖက်ကိုနည်းနည်းနီးလာတော့ချိန်မရွေးလက်နေကြီးကရွာဖက်ကိုတတ်နိုင်တဲ့အခြေအနေပေါ့နော်သူတို့ကလည်းတိုက်ဆိုဖြစ်တိုင်းဆိုရင်အများနဲ့လက်နေကြီးနဲ့လမ်းထူတာတွေများတော့အန္တရာယ်ကိုကြောက်ကြတာပေါ့
ရွာတွေကိုလက်နေကြီးကြီးကြလို့နေရင်တချို့ပျက်စီးခဲ့ပြီးကုန်းတာရွာတောငံခါရွာနဲ့တေးစုလဲရွာကဒေသခံတွေအကုန်လုံးနှိပါထွက်ပြေးနေရတာပါဒီမော့ဆူမျိုးနဲ့ကုန်းတာရွာတဝိုက်မှာစစ်တပ်ကစက်တင်ဘာလ22ရက်နေ့ကတည်းကလက်နက်ကြီးတွေနဲ့ပစ်ခတ်ထိုးစစ်ဆင်လာခဲ့ပြီးစက်တင်ဘာလ23ရက်ညနေပိုင်းမှာဒေသခံကာကွယ်ရေးအဖွဲ့နဲ့အပြန်အလှန်ပစ်ခတ်ခဲ့တယ်လို့ KNDF တပ်ရင်း6တပ်စုမှုတဦးက VOA ကိုပြောပါတယ်
အဲပစ်ခတ်တဲ့ရက်ကသူတို့ကလက်နက်ကြီး၃လေးလုံးလောက်အရင်ထုလာတယ်ထူလာတော့မနေ့ညတို့ကဒီဖက်မှာထိုးဖောက်လာဖို့တို့လုံနေတယ်ပေါ့နော်အမကျွန်တော်ဘွဲကအမနည်းနည်းပြရပေါ့နော်ခဏလေးပဲပြရအဲတို့တော့ပြဆောက်ကြတာအမျိုးပေါ့နော်တို့ကလာရင်လည်းကျွန်တော်တို့ကနည်းနည်းအလောင်းဝေးတယ်ပေါ့နော်တို့ကကျွန်တော်တို့ရှိမှတို့တို့ပြရတို့တော့အမလက်နဲ့အရင်ပြရပေါ့နော်ကျွန်တော်လည်းကျွန်တော်ဖက်ကလည်းပြပြအဲ့ဒါနဲ့တို့ကလည်းပြဆောက်သွားတာပေါ့နော်
စစ်တပ်ကအမြဲတမ်းလက်နဲ့ကြီးတွေနဲ့ပြစ်ခတ်ထိုးစစ်ဆင်နေတာလို့လည်းအဲ့ဒီ KNDF တပ်စုမှုကပြောပါတယ်ဒီမော့ဆူမျိုးနယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒီမော့ဆူမျိုးနယ်အတွင်းစက်တင်ဘာလ20ရက်နေ့ကလည်းတိုက်ပွဲဖြစ်ခဲ့တယ်လို့စက်တင်ဘာလ21ရက်နေ့မှာတော့အရှိတ်ချမ်း6မိုင်ကျေးရွာအုပ်စုမှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောထားပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမေလကတည်းကကယားပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအကြားမကြာခဏအပြန်အလှန်ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်အိုးအိမ်ဆွံ့ခွာထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်တောင်းတဲ့ချီရှိနေပြီးဒုက္ခမျိုးစုံရောက်နေကြတာကြောင့်နိုင်ငံရေးပြဿနာကိုညှိနှိုင်းဖြေရှင်းကြဖို့ဒီမော့ဆူမြို့နယ်ကခရီးရန်ဘာသာရေးဆရာတဦးကပန်ကြားထားပါတယ်
ကနေအပီတူနဲ့အစိုးရနဲ့ဒီသုံးဖွဲ့ပူးပေါင်းပြီးတော့မှအကောင်ဆုံးညှိနှိုင်းဆွေးနွေးတယ်ပြီးတော့မှတိုင်းပြည်ကိုလည်းညှိနှိုင်းဆွေးနွေးတယ်အနာသိမ့်တဲ့အတွက်ကြောင့်အနာချုပ်ခိုင်ထခြင်းတဲ့အတွက်ကြောင့်အချိန်တန်နဲ့ကမှပြင်ဆင်လက်မယူခြင်းတဲ့အတွက်ကြောင့်ကျွန်တော်တို့အများကြီးဆုံးရှုံးနစ်နာမှုတွေဖြစ်တယ်ကျွန်တော်တို့အနာကလူငယ်လေးတွေလည်းအများကြီးကျွန်တော်တို့ဆုံးရှုံးတယ်တိုင်းပြည်ကိုချစ်ပြီးတော့မှတိုင်းပြည်ကိုတိုးတက်အောင်ကြည့်ကြမဲ့လူငယ်တွေလူငယ်တွေလည်းအများကြီးပါသွားတဲ့ခါမှာတာနေတော့လေအဲ့ဒါကြောင့်အာနာကိုအများဆုံးဒေအာစီချင်တယ်ပြီးလို့ရှိရင်ပြည်သူနဲ့ပူးပေါင်းစီချင်တယ
်လက်ရှိဒေါငန်ခါကြေးရွာအုပ်စုဘက်မှာစစ်တပ်ကအင်အားအများပြားနဲ့ဝင်လာပြီးနယ်မြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေလည်းနီးစပ်ရာကြေးရွာနဲ့တောတောင်တွေထဲမှာပုန်းရှောင်နေကြတယ်လို့ဒေသခံတွေကပြောပြကြပါတယ်ရှင်